မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးခွဲခြားမုန်းတီးမှုတွေကိုဆိုရှယ်မီဒီယာကဖြန့်ဝေလုံဆောင်မှုကြောင့်အကြမ်းဖက်မှုတွေဖြစ်ခဲ့တာမှာတာဝန်ရှိကြောင်းပြင်းပြင်းထန်ထန်ဝေဖန်ခံရတဲ့ Facebook ကုမ္ပဏီဟာမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့အနီးကပ်ဆွေးနွေးမှုတွေရှိနေပါတယ်။ဒီလိုဆွေးနွေးရမှာစစ်တပ်နဲ့အလွန်နီးစပ်တဲ့အဖွဲ့အဖြစ်ဆွဆွဲခံရတဲ့ငင်းချမ်းရေးနှင့်လုံခြုံရေးဆိုင်ရာမြန်မာ Institute အဖွဲ့MIPS လည်းပါဝင်ပါတယ်။ဒါပေမဲ့ဒီဆွဆွဲချက်တွေဟာမမှန်ကြောင်းနဲ့ MIPS ဟာလွတ်လပ်တဲ့ပညာရှင်အဖွဲ့သားဖြစ်ကြောင်းအမှုဆောင်ညွှန်ကြားရေးမှူးဒေါက်တာမင်းစောဦးက VOA ကိုတုံ့ပြန်ပြောပါတယ်။သူတို့အဖွဲ့အနေနဲ့အမုန်းစကားတွေအတွက် Facebook ကိုတုံ့ခဲ့ကြတဲ့အခန့်ကဏ္ဍကိုသူတေသနာပြုစုခဲ့တာသာဖြစ်ကြောင်းမတ်အင်ဂျင်နိုင်ကတည်ထက်မင်းမြန်ရမှာဒေါက်တာမင်းစောဦးကအခုလိုစပြောပါတယ်ရှင်။
အဓိကဆွဆွဲတာကကျွန်တော်တို့ MIPS ကိုတမတော်ကနေပြီးနောက်ကနေပြီးအထောက်အကူပြုထားတဲ့ဘက်ကီပေးထားတဲ့အဖွဲ့အစည်းဆိုတဲ့ပုံစံနဲ့ဆွဆွဲတော့ကျွန်တော်တို့လည်းတော့အံ့အဖြစ်ဘာကြောင့်အဲ့လိုပြောရလဲလို့ကျွန်တော်တို့လိုက်ကြည့်လိုက်တော့အဓိကဖြစ်တဲ့အကြောင်းရင်းကတော့ရခိုင်ကိစ္စကျွန်တော်တို့မလုပ်ဘူးလေမလုပ်ဘူးဆိုတော့ကျွန်တော်တို့ရခိုင်ကိစ္စနဲ့ဆိုလို့ချင်းကျွန်တော်တော်တော်များများငင်းငွေးနေတာများတာအဲ့တော့ဒီလိုမျိုးကျွန်တော်တို့လိုဆွဆွဲတာရှိလာတဲ့အခါမှာကျွန်တော်ပြန်ကြည့်လိုက်တဲ့အခါမှာကျွန်တော်တို့ကဒီ social media နဲ့ပတ်သက်တဲ့သူရစနာလုပ်တယ်။လုပ်တဲ့အခါမှာဒီကဘာပေါ်မှာပြိပခနဲ့ပတ်သက်ပြီးလေ့လာတဲ့ထိပ်တန်းတက္ကသိုလ်တွေဖြစ်တဲ့ဒီ Peace Research Institute Oslo ပေါ့နော် PRIO တို့ Uppsala University တို့ဒီ Norway တို့ Sweden တက္ကသိုလ်တွေကျွန်တော်တို့လုပ်တဲ့ academic research ရှိဒါကတော့နိုင်ငံနဲ့ပတ်သက်တာမဟုတ်ဘူးဒါဒီပညာပိုင်းဆိုင်ရာနဲ့ပတ်သက်ပြီးလုပ်တဲ့ research ရှိအဲ research တွေထဲမှာ social media နဲ့ပတ်သက်တဲ့ research ပါ။အဲ social media နဲ့ပတ်သက်တဲ့ research ကိုကျွန်တော်တို့ကလုပ်ရင်းနဲ့ဒီ Facebook တွေပါတွေမှာကဒီ social media company တွေကလည်းကျွန်တော်တို့စိတ်ဝင်စားပြီးတော့ပေါ့နော်ခင်ဗျားတို့ research မှာဗားတွေတွေ့လဲလို့ကျွန်တော်တို့လာလာပြီးတော့တွေ့ဆိုဆွေးနွေးတာရှိတယ်ရှိတော့ကျွန်တော်တို့ကလည်းကျွန်တော်တို့ရဲ့ဒီပနာမတွေ့ရှိချက်တွေကိုပြောပြတယ်ပေါ့ဗျာပြောပြတော့အဲ့ဒီမှာကျွန်တော်တို့ကဒီ fake account တို့ပေါ့လို့ပေါ့နော်ဒီသတင်းမှားတွေတင်တဲ့ဟာတွေကျွန်တော်တို့ကနှစ်ဖက်လုံးမှာရှိနေတယ်ဆိုတော့ကျွန်တော်တို့ပြောပြဟုတ်လားဥမာဒီတက်မတော်ထောက်ခံတဲ့ account တွေတာမျိုးတွေတင်တယ်ခုနကပေါ့နော်ဒီရခိုင်မှာရှိတဲ့မွတ်စလင်တွေဒီပင်ဂလီတွေဟုတ်လားခုနရိုဟင်ဂျာအုပ်စုတွေထောက်ခံတဲ့အကောင့်တွေအားလည်းဒီလိုတင်နေဆိုတဲ့ဟာတွေကိုတွေ့တာတွေကိုပြောပြတာတွေရှိတယ
်။အခု MIPS ကစစ်တပ်နဲ့နီးစပ်တယ်ဆိုတဲ့ဆွဆွဲချက်ပေါ်မှာရောဘယ်လိုတုံ့ပြန်ခြင်းလဲရှင
်။အဓိကကတော့အဲ့ဒါကျွန်တော်တို့ကဒီလိုသူရတနာအချက်လက်တွေကိုကျွန်တော်တို့ကပြောတဲ့အခါမှာသူတို့မလိုတဲ့အချက်တွေပါလာတာ။ပါလာတဲ့အခါမှာကျွန်တော်တို့ဒါနာမည်ဖြတ်ပေါ်ပေါ့ဒိဗိတ်ကတ်တဲ့ပုံစံမျိုးဒိဗိတ်ကတ်လိုက်ပြီးဆိုလို့ရှိရင်နိုင်ငံတကာမှာကျွန်တော်တို့ကနေပြီးတော့ဟာဒါကျွန်တော်တို့ပြောတဲ့အချက်တွေကိုနိုင်ငံတကာကလက်မခံဘူးဆိုတဲ့ဟာဖြစ်အောင်ဒါဥအောင်တုတ်တာလို့ပဲကျွန်တော်မြင်တယ်လေဒါမလုတ်သင်မလုတ်အပ်တဲ့ဟာလို့တော့ကျွန်တော်ထင်ပါတယ
်ကိုမင်းစောဦးတို့တွေးရှိချက်အရဆိုရင်ဒီလူနည်းစုဘာသာတွေဘက်ကလည်းပြန်ပြီးတော့မဟုတ်တဲ့င်းဖြတ်နေဆိုတဲ့အနေအထားမျိုးတွေ့တယ်ဆိုတာလေအဲ့ဒါကဟိုဥပမာပေးလို့ရမလားဘလို့အချက်လက်တွေကိုတို့ဒီလိုမဟုတ်တဲ့င်းထုံနှွေနာမျိုးတွေဖြတ်နာမျိုးတွေရှိခဲ့လဲရှင
်ဥပမာဒီရခိုင်ကိစ္စဖြစ်တော့ဆိုလို့ရှင်ဘယ်လိုနဲ့2019နှောင်းပိုင်းမှာဆိုလို့ရှိရင်ဒီတည်င်းအတုတက်လာတယ်အရင်များတယ်ဒီအကောင့်အတုတွေ ਨੇ ဒီအဖွဲ့အစည်းတွေရဲ့အကောင့်တွေကတော့ဒီလိုတည်င်းတူဖြန့်နေတယ်နှစ်ဖက်လုံးမှာနေတယ်ပေါ့နော်နှစ်ဖက်လုံးမှာဒီအဖွဲ့အစည်းနာမည်နဲ့တရားဝင်အကောင့်တွေကတော့နေပြီပဲဒီလိုအကောင့်အတုတွေ ਨੇ ဥပမာဓာတ်ပုံတွေဆိုလို့ရှိရင်လည်းတခြားနိုင်ငံဓာတ်ပုံတွေကိုယူလာပြီးတော့ပေါ့နော်ဒီလိုမျိုးတည်င်းဖြန့်လာတဲ့ရတော်တော်ကိုများတယ်ဒီဟာဒီဟာတွေကိုနောက်ပိုင်းမှာတော့Facebook ကဒါကိုပြစ်မှတ်ထားပြီးတော့ဒီပေါ်တော့ဒီ account တွေဖယ်ရှားဖို့လုပ်တယ်ဖယ်ရှားခဲ့တာရှိတော့တစုံတရာတော့ထိရောက်တယ်ထိရောက်တာဘယ်နေရာမှာထိရောက်လဲဆိုတော့ဒီရခိုင်ရေးနဲ့ပတ်သက်လို့ရှင်ရင်ဒီအမုန်းစကားပြောလိုက်တော့ရော့သွားတော့ကျွန်တော်တွေ့ရတယ်အဲနောက်ပြီးတော့ဒီဘာသာရေးနဲ့ပတ်သက်တဲ့အမုန်းစကားပြောလိုက်တော့ရော့သွားတော့ကျွန်တော်တွေ့ရတယ်အဲဒါပေမဲ့ကျွန်တော်တို့တွေ့ရတဲ့ဟာကဒီမြန်မာတိုင်းရင်းသားအချင်းချင်းပေါ့နော်ဒီမြန်မာပြည်ထဲမှာနေတဲ့တိုင်းရင်းသားအချင်းချင်းပါရှမ်းနဲ့ပလောင်လိုဟာမျိုးအခုဆိုရှမ်းနဲ့မြန်မာနဲ့ရခိုင်လိုဟာမျိုးပေါ့နော်ဒီလိုကြားထဲမှာအမုန်းစကားပြောတာကဟိုအရင်ဟဲ့လားရခိုင်အရေးမှာပြောခဲ့တဲ့အမုန်းစကားတွေတဲ့ပို့ပြီးတော့များလာတာကိုကျွန်တော်တို့ကတွေ့ရတော့ဒါတွေကိုလည်းကျွန်တော်တို့က Facebook ကိုထောက်ပြခဲ့တာရှိပါတယ
်ဒီ MIPS ကအခု Facebook နဲ့ကောဒီလိုတိုက်ရိုက်ဆက်ဆံအလုပ်လုပ်နေတာမျိုးရောရှိပါလားရှင
်အာမရှိဘူးဘာမရှိဘူးကျွန်တော်တို့ကသူရသနာအဖွဲ့အစည်းတစ်ခုအနေနဲ့ကျွန်တော်တို့လာပြီးတော့တွေ့ရင် Facebook လည်းကျွန်တော်တို့လက်ခံပြီးတော့ကျွန်တော်ဆွေးနွေးတယ်တခြား social media အဖွဲ့အစည်းတွေကျွန်တော်လက်ခံပြီးဆွေးနွေးတယ်ကျွန်တော်တို့သူရသနာတွေကိုကျွန်တော်တို့ဝေမျှတယ်ပေါ့နော်ဒါကတော့ကျွန်တော်တို့အကုန်လုံးကျွန်တော်တို့လုပ်ပါတယ်အ Facebook တင်းလိုဟာမျိုးရန်ကုန်လာတယ်ဆိုလို့ရှိရင်တော့ကျွန်တော်နဲ့တွေ့တာပိုင်းတော့ရှိတာ။ဘာကြောင့်လဲဆိုတော့ဒီလိုသူရသနာကိုစနစ်တကျဒီပညာပိုင်းဆိုင်ရာပြုစုနေတာဆိုတော့ကျွန်မပြည်မှာတိတ်မှမရှိတာအိမ်မှာမရှိတာဆိုတော့ဒါကျွန်တော်နဲ့တော့တို့လာပြီးတွေ့တယ်နောက်တစ်ခုကလည်းကျွန်တော်တို့ဆိုတာကကျွန်တော်တို့ MIPS တစ်ခုတွေနဲ့မကဘူးဒီ project ကိုအတူတွဲလုပ်နေတာက ဒီ University of Oslo က PRIO ဆိုတဲ့နော် Peace Research Institute Oslo ဆိုတဲ့အဖွဲ့နဲ့တွဲလို့နေဒါသလဲဒီဒါသူ့ရဲ့နော်အဖွဲ့စီအကြီးပဲအကြီးပဲဆိုတော့ဒါက Norway အစိုးရကနေပြီးထောက်ပံ့ထားတဲ့အဖွဲ့အစည်းလေအဲ့တော့ဒါလေးနဲ့ကျွန်တော်တို့တွဲပြီးလုပ်နေဆိုတော့သူတို့အနေနဲ့ကျွန်တော်တို့လုပ်တဲ့ပြဿနာတွေစိတ်ဝင်စားတော့ကျွန်တော်တို့လည်းလာပြီးတော့ဆွေးနွေးတာမျိုးတော့ရှိဘူးပါလေဒါပေမဲ့ကျွန်တော်တို့မှာဘာမှတော့တရားဝင်ဆက်ဆံနေတာတော့မရှိပါဘူး
မင်းချင်းနိုင်ငံကဒေါက်တာမင်းစောဦးကိုဆက်သွယ်မေးမြန်းထားတာဖြစ်ပါရဲ့ရှင်